အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အသက်18နှစ်ကျော်လာလို့ပထမဆုံးအကြိမ်ဆန္ဒမဲပေးခွင့်ရသူလူငယ်ဦးရေ၅သန်းနီးပါးရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒီလူငယ်တွေဟာနိုင်ငံရေးကိုအချိန်မပေးနိုင်လို့ဘယ်သူကိုမဲပေးရမှန်းမသိသေးပါဘူး။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာလူငယ်မဲဆန္ဒကများဆုံးဖြတ်နိုင်မလားဆိုတာဦးအောင်ခင်ကသုံးသပ်ပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ရွေးကောက်ပွဲမှာဆန္ဒမဲပေးခွင့်ရတဲ့အသက်အရွယ်ကိုနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အချိန်ကားလို့ပြောနိုင်ပါတယ်။မြန်မာ၊ထိုင်း၊ဂျပန်၊တရုတ်၊အင်္ဂလန်၊အမေရိကန်စတဲ့တိုင်းပြည်တွေအပါအဝင်နိုင်ငံအများစုမှာ session တွေပြည့်ရင်ဆန္ဒမဲပေးနိုင်ပါတယ်။15နှစ်က25နှစ်ကြားအရွယ်ကိုလူငယ်လို့ကုလသမဂ္ဂကသတ်မှတ်တာမို့နိုင်ငံရေးစလုပ်တဲ့အရွယ်လို့ခေါ်နိုင်ပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာအသက်20မှာတက္ကသအတွင်းရေးမှူးဖြစ်နေပါပြီ။အင်္ဂလိပ်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ဟာ18နှစ်သားမှာပါတီဝင်ဖြစ်လာပြီးပါလီမန်ဆွေးနွေးပွဲတွေကိုနားထောင်လေးရှိပါတယ်။ဒေးဗစ်ကင်မရွန်35နှစ်ရောက်တော့လွှတ်တော်အမတ်ဖြစ်လာပြီး44နှစ်မှာဝန်ကြီးချုပ်ဖြစ်သွားပါတယ်။ကမ္ဘာမှာထင်ရှားတဲ့နိုင်ငံရေးသမားတွေကိုကြည့်ရင်အသက်20ဝန်းကျင်လူငယ်ဘဝမှာနိုင်ငံရေးလောကထဲဝင်ရောက်လာတာတွေ့ရပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့အနည်း50စစ်အာဏာရှင်စနစ်ကြီးစိုးခဲ့လို့အမိတ်နာဂာနဲ့ဒလိကစ္စာပြီးဒီမိုကရေစီနိုင်ငံရေးဒလိစိတ်သုံးသွားပါတယ်။ပုံမှန်နိုင်ငံရေးဒလိကွဲပြောက်သွားတဲ့ဒဏ်ကိုအခုမှခံစားနေရပါတယ
်။လူငယ်တွေစားလိုက်တဲ့ရှီလီလုံးအရေးတော်ပုံကြောင့်မဆလာအာနာရှင်စနစ်ကြာဆုံးသွားတဲ့နောက်ပိုင်းပေါ်ထွက်လာတဲ့နိုင်ငံရေးပါတီတွေကိုလူကြီးတွေဥဆောင်တာများပါတယ်။စေစိုးရကဖိနှိပ်ညှဉ်းပန်းလို့ဖျို့ဖျဲဖြစ်ကုန်တာတွေလည်းရှိပါတယ်။ဒါကြောင့်ပါတီမကွဲပြောက်ရေးကိုသာလူကြီးတွေကဥစားပေးခဲ့ပါတယ်။NLD ဘူကောမဒီမှာအသက်အရွယ်ကြီးရင်သူတွေကများပါတယ်။လွတ်တော်ကိုယ်စားလှယ်တွေထဲမှာလူလာပိုင်းတွေပါဝင်လာပေမဲ့အတွေးအခေါ်ပိုင်းမှာအားနေတာကြောင့်ပြည်သူလူထုရဲ့ဝေဖန်မှုခံရတာတွေရှိတယ်လို့ဘူပြန်ကြားရေးကောမဒီအတွင်းရင်းမှုမုံရွာအောင်ရှင်ပြောတာကို AP လ10ရက်နေ့ထုတ် 7 နေ့သတင်းမှာဖော်ပြပါတယ်။ပါတီကိုတိုးတက်အောင်လုပ်နိုင်ပေမဲ့မျိုးဆက်သစ်ပြည့်စုံပြောင်းထောင်ရေးဟာ NLD ရဲ့ထိတ်တန့်ပြဿနာဖြစ်တယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်မရှိရင်NLD ဘာလုပ်ကြမလဲဆိုတဲ့မေးခွန်းပေါ်လာပါတယ
်။လူငယ်တွေဟာနိုင်ငံရေးမှာအပြားအနာလောက်သာပါဝင်ခွင့်ရကြပြီးလွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရမှာချန်လှတ်တာကိုခံရတယ်လို့ IRI ကို International Republican Institute ရဲ့အာရှရေးရာတာဝန်ကဒီနာဆဒက်ကဩဂုတ်လ3ရက်နေ့ကရေးထားပါတယ်။25နှစ်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်လုံနိုင်ပြီးအသက်30မှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်နိုင်တယ်လို့ဥပဒေကပြဋ္ဌာန်းထားပြီးမြင်ဒီရွေးတွေကိုကိုယ်စားလှယ်လောင်းအဖြစ်အရွေးချယ်ခံခိုင်းဖို့ပါတီတွေကစိတ်ထက်တန်ပုံမရဘူးလို့ဆိုပါတယ်။ဒါပေမဲ့ပြည်သူလူထုကတော့မျိုးဆက်သစ်နိုင်ငံရေးသမားတွေကိုမြင်ကျင်နေပြီလို့ဒီနာဆာဒက်ကသုံးသပ်ပါတယ်။မြမလူဦးရေ၃ပုံတပုံဟာ15နှစ်နဲ့35နှစ်အကြားကလူငယ်တွေဖြစ်လို့သူတို့ပါဝင်တဲ့အခန်းကဏ္ဍဟာအရေးကြီးပါတယ
်။အသက်18နှစ်ကျော်လာလို့ပထမဆုံးအကြိမ်မဲဆန္ဒပေးခွင့်ရှိသူပေါင်းငါးသန်းနီးပါးရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီတဲကရန်ကုန်တိုင်းမှာ6သိန်းခွဲ၊ရှမ်းပြည်နယ်မှာ6သိန်း၊ပြာဝတီတိုင်းမှာ6သိန်းနီးပါး၊မန္တလေးတိုင်းမှာ9သိန်းခွဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လူငယ်တွေဟာသူတို့ရဲ့ပညာရေးနဲ့ပုဂ္ဂလိကရေးကိစ္စတွေမှာသာပိုပြီးစိတ်ဝင်စားကြတယ်လို့အရက်ဖက်အသင်းအဖွဲ့တွေကမှတ်ချက်ပေးပါတယ်။မြို့နေလူငယ်တွေကပညာရေးကိုစိတ်ဝင်စားကြပြီးကျေးလက်လူငယ်တွေကတော့ဘဝရည်တည်ရေးကိုဦးစားပေးနေရလို့ရွေးကောက်ပွဲကိုအာယုံမဆိုင်နိုင်ကြဘူးလို့ဆိုပါတယ်မြန်မာ Times အသံမှာရန်ကုန်ကလူငယ်တွေကိုတွေ့ဆုံမေးမြန်းတဲ့အခါဆန္ဒမဲပေးမှာတေးကြပေမဲ့ဘယ်သူကိုပေးရမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြကြောင်းသိရပါတယ
်လူငယ်တွေနိုင်ငံအရေးမှာ노ကြတက်ကြွလာအောင်ပညာပေးတဲ့အရတားအဖွဲ့တွေထဲမှာ Hornbill Organization HBO ဟာဝါအရင်ဆုံးဖြစ်ပါတယ်2010အစောပိုင်းမှာတည်ထောင်တဲ့ NGO ဖြစ်လို့တက်တန်း10နှစ်ရှိနေပါပြီရွေးကောက်ပွဲတရားမျှတရေးမဲဆန္ဒရှင်တွေနားလည်သဘောပေါက်ရေးစတာတွေကိုအဓိကထားပြီးပညာပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာ INGO 12ခုနဲ့ပြည်တွင်း NGO 14ခုကိုမဟာမိတ်လှုပ်ထားတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။အမေရိကန်အခြေစိုက် International Republican Institute ကလည်းရွေးကောက်ပွဲနိုင်ငံရေးမှာလူငယ်တွေပါဝင်လာပြီးအနာဂတ်ခေါင်းဆောင်တွေပေါ်ပေါက်လာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဇန်နဝါရီလကခေါင်းဆောင်လူငယ်သင်တန်းလှုပ်ပေးပါတယ်။တင်နန်းကာလမှာနိုင်ငံရေးကွဲလွဲမှုကိုဘေးဖယ်ပြီး လူမှုရေးပြဿနာကိုပူးတွဲဖြေရှင်းဖို့ဆွေးနွေးကြပါတယ်။တင်နန်းစုတင်နန်းသားလူငယ်တွေဟာရွေးကောက်ပွဲကိစ္စသာမကပဲကိုဗစ် -19 ရောဂါကာကွယ်ရေးကိုပါစိတ်ဝင်စားလာကြပါတယ်။မြန်မာပြည်အတွက်ကောင်းတဲ့လက္ခဏာဖြစ်ပါတယ်ခင်ဗျာ။